မင်္ဂလာညနေခင်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American အသံကနေ2020ခုနှစ်မတ်လ19ရက်ကျသာပရီနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9.19.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်မကတော့ဆုမြတ်မပါရှင်တရုတ်ပြည်တွင်းထဲမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးသူမရှိဘူးလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကနှစ်ဖန်ကစားပြီးတော့နိုင်ငံသားတွေနိုင်ငံနဲ့ပေးမွေမှုလို့ကြေညာခဲ့ကြပါတယ်ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကြားရမှာပါရှင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့လူနာအခုချိန်ထိအတီးပြုတ်ထားတာမရှိပေမဲ့လည်းအစုလိုက်အပြုံလိုက်ကူးစက်ခံရနိုင်ခြင်းနဲ့ပတ်သက်ပြီ
းဘုနိုင်ညာတော့ confirm case မရှိသေးဘူးလို့ဝင်ရောက်ကူးစက်နိုင်ခြင်းရှိတယ်အစုလိုက်ပြုံလိုက်လည်းဖြစ်နိုင်တယ်ဒီဟာဖြစ်ဖို့အတွက်ကျမတို့မှာဆိုရင်လိုအပ်တဲ့ပြင်ဆင်မှုတွေဆောင်ရွက်နေတယ်ကျမတို့စေယုံကြီးတွေလည်းကုန်ပြင်ဆင်တော့သူတွေစီစီတွေဖြစ်နေတယ်ကူးစ
က်ယောဂတိုက်ဖြတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်မြန်မာနိုင်ငံတွင်းက Peace Corps အင်္ဂလိပ်စာပြစေနာဝန်ထမ်းလူငယ်80နီးပါးကိုအမေရိကန်နိုင်ငံကပြန်လည်ခေါ်ယူဖို့ပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းတခါကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာခီးသွားလုပ်ငန်းထိခိုက်ခဲ့တဲ့အပေါ်မှာအစိုးရကချင်းငွေဘလောက်ထုတ်ပေးဖို့ပြင်ဆင်နေသလဲဆိုတာအပါအဝင်မြန်မာနိုင်ငံအကျဉ်းထောင်တွေမှာအကျဉ်းသားဥယျာဉ်ထူထပ်နေတာကကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့အထူးစိုးရိမ်ရတဲ့အချက်ဖြစ်တယ်လို့သတိပေးလိုက်တာစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူချင်းညာပေးမှာဖြစ်ပါတယ်ဗျာ
တရုတ်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးသူမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကြေညာခဲ့တဲ့အတွက်ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နှံ့ခဲ့တဲ့3လအတွင်းပြည်တွင်းထဲမှာပထမဆုံးအကြိမ်ယောဂါပိုးကူးသူအသစ်မရှိတဲ့ထူးခြားမှုဖြစ်ပါတယ်ပြည်တွင်းထဲမှာကူးစက်နေသူအသစ်မရှိပေမဲ့ပြည်ပကနေလာကြသူ34ယောက်စီမှာတော့ဗိုင်းရပ်စ်ပိုးကူးစက်တာတွေ့ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ဒီဇင်ဘာလကုန်ပိုင်းကစပြီးတရုတ်နိုင်ငံဝူဟန်မြို့ကနေကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တာမှပိုးကူးစက်သူ 8,000 ကျော်ရှိခဲ့ပြီးတော့ COVID-19 ရောဂါကြောင့်သေဆုံးသူကလည်းတရုတ်နိုင်ငံထဲမှာ 3,200 ထက်မနည်းရှိခဲ့ပါတယ်ပိုးကူးပြီးနာမကျန်းဖြစ်ခဲ့သူအများအပြားလည်းပြန်လည်နေကောင်းပါတယ်တောင်ကိုရီးယားနိုင်ငံမှာတော့နေ့စဉ်ပိုးကူးစက်သူတရာအောက်ရောက်တာ၄ရက်ဆက်တိုက်ရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ပိုးကူးဆက်သူ153ယောက်တွေ့ရှိတယ်လို့ပြောကြားခဲ့ပါတယ်။ပြည်နယ်90လုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်နေသူတွေရှိတဲ့အမေရိကန်ပြည်ထောင်စုမှာစုစုပေါင်းကူးဆက်နေသူ9400ကျော်နေပြီးသေဆုံးသူ150ကျော်ရှိနေပါတယ်။ဗိုင်းရပ်စ်ပိုးကူးဆက်မှုရှိမရှိစစ်ဆေးမှုတွေကိုကြဲကြဲပြန့်ပြန့်စတင်လုပ်နေပြီးမို့ပိုးကူးသူအရေအတွက်ထပ်တိုးနိုင်တယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားကြပါတယ်။လက်ရှိကမ္ဘာမှာပိုးကူးဆက်နေသူဒုတိယအများဆုံးဖြစ်တဲ့အီတလီနိုင်ငံမှာပုတ်ထူးနေတဲ့ကသေဆုံးသူ455ယောက်ရှိခဲ့တဲ့အတွက် COVID-19 ရောဂါကြောင့်တနေ့တည်းသေဆုံးသူအရေအတွက်ကမ္ဘာမှာအများဆုံးဖြစ်ခဲ့ပါတယ်။အီတလီမှာစုစုပေါင်းဗိုင်းရပ်စ်ပိုးကူးဆက်နေသူ3000ခွဲကျော်ရှိနေပြီးသေဆုံးသူ3000နီးပါးရှိပါတယ်။ဥရောပမှာဒုတိယကူးဆက်သူအများဆုံးဖြစ်နေတဲ့စပိန်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူ1000ခွဲလောက်ရှိပြီးတော့သေဆုံးသူက630ကျော်သွားပါပြီ။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူ2000ကျော်နဲ့သေဆုံးသူ9000လောက်လောလောဆယ်ရှိနေပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့် Federal အစိုးရရေးပေါ်စီမံခန့်ခွဲရေး Agency အနေနဲ့နိုင်ငံတော်လှုပ်ဆောင်နေတာတွေကိုအမြင့်ဆုံးအဆင့်ထိချမှတ်ဆောင်ရွက်ဖို့ညွှန်ကြားထားသလိုကိုရိုနာကပ်ရောဂါဆိုးတိုက်ဖျက်ရေးတုံ့ပြန်ဆောင်ရွက်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကသမ္မတလုပ်ပိုင်ခွင့်အာဏာသုံးညွှန်ကြားနေပါတယ်အမေရိကန်မှာကိုရီးယားစစ်ပွဲကာလတုန်းကသုံးခဲ့မှုတဲ့ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုအဥပဒေကိုကုလရေးပေါ်အခြေအနေမှာလိုအပ်ရင်ချမှတ်ဆောင်ရွက်ကောင်းဆောင်ရွက်မယ်လို့လည်းဘော်ဒူးနေကအင်မီရော့သတင်းလာရှင်းလင်းပွဲမှာသမ္မတထရမ့်ကကြေညာခဲ့ပါတယ်ဒီအဥပဒေအရနိုင်ငံတော်ကာကွယ်ရေးအတွက်လိုအပ်တဲ့ပစ္စည်းထုတ်လုပ်မှုတွေကိုနိုင်ငံတွင်းစက်မှုထုတ်ကုန်လုပ်ငန်းတွေကနေအချိန်မြင့်တိုးချက်ထုတ်လုပ်ပေးဖို့သမ္မတအမိတ်နဲ့ညွှန်ကြားနိုင်ပါတယ်အခုလိုအခြေအနေမျိုးမှာဆိုရင်တော့အရေးပေါ်လိုအပ်လာနေတဲ့နှာခေါင်းစည်းတွေနဲ့တခြားမဖြစ်မနေလိုအပ်တဲ့ပစ္စည်းကိရိယာတွေတိုးချက်ထုတ်လုပ်နိုင်မှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲစစ်ဖက်ဆိုင်ရာစည်းရုံးတွေအဖြစ်အသုံးပြုနေတဲ့ပြည်ပရောက်အမေရိကန်သင်္ဘောကြီး20ကိုလည်းနိုင်ငံပြန်လာဖို့ညွှန်ကြားထားပြီးတော့ဒဇင်းကိုနယူးယောက်မြို့မှာတာဝန်ချမဲ့အကြောင်းလဲသမ္မတကပြောပါတယ်နောက်တစ်စင်းကိုတော့ဘယ်မှာနေရာချထားမလဲမပြောသေးပါဘူးအလားတူတခြားကွင်းဆင်းဆောင်ရွက်နေကြတဲ့အမေရိကန်စစ်ဖက်စေယုံစီကန်းတွေကိုလည်းလိုအပ်တဲ့နေရာတွေမှာနေရာချထားဖို့ပြင်ဆင်ထားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကကြေညာထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကနိုင်ငံသားနဲ့နိုင်ငံထဲမှာအမြဲတမ်းနေထိုင်သူမဟုတ်တဲ့သူအလုံးကိုနှစ်ဖန်တောက်ကြနေကစပြီးတော့နိုင်ငံထဲပေးမဝင်ဘူးလို့ဒီကနေ့ကြေညာခဲ့ပါတယ် ဩစတြေးလျနိုင်ငံထဲမှာပိုးကူးစက်မှု80ရာခိုင်နှုန်းလောက်ကပြည်ပကနေရောက်လာကြသူတွေဖြစ်တာကြောင့်ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကင်မရာမျိုးတော်မှသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
After further consultation with the National Security Committee this afternoon, tonight we will be resolving.
နဖတ်တောက်ကြနေ Australia စံတော်ချိန်ည9နာရီကစပြီးတော့ Australia နိုင်ငံသားနဲ့အမြဲတမ်းနေထိုင်ခွင့်ရှိသူတွေကလွဲလို့ခြံထဲသူအားလုံးနိုင်ငံနဲ့ဝင်ရောက်မှာကိုတားမြစ်မယ်လို့ဝန်ကြီးချုပ် Scott Morrison ကပြောကြားခဲ့တာဖြစ်ပါတယ်။ Australia နိုင်ငံထဲမှာ Coronavirus ပိုးကူးစက်နေသူ80ရာခိုင်နှုန်းလောက်ကပြည်ပကနေ Virus ပိုးကူးစက်လာသူတွေဒါမှမဟုတ်ပြည်ပကရောက်လာသူတွေနဲ့ထိတွေ့ခဲ့သူတွေဖြစ်တယ်လို့ဝန်ကြီးချုပ်မော်ရီဆန်ကပြောပါတယ်။နယူးဇီလန်နိုင်ငံကလည်းနယူးဇီလန်စံတော်ချိန်ကြာသပတေးနေ့ည 7:59 မိနစ်ကစပြီးတော့နိုင်ငံသားတွေကိုနိုင်ငံထဲပေးမဝင်တော့ဘူးလို့ဒီကနေ့ကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုရှောင်ရှားနိုင်ဖို့အတွက်နယူးဇီလန်နိုင်ငံသားတွေပြည်ပခရီးမသွားကြဖို့အကြံပြုချက်ထုတ်ပြန်ပြီးမကြခင်မှာပဲအခုလိုမျိုးနိုင်ငံသားတွေပြည်ဝင်ခွင့်တားမြစ်မဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တာပါ။နေဆက်တွေကနေကိုရိုနာဗိုင်းရပ်စ်ပိုးတွေဝင်ရောက်လာတာမျိုးအဖြစ်မခံနိုင်ဘူးလို့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆဒန်အာဒန်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ကမ္ဘာမှာအရှိလျားဆုံးနေဆက်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမြောက်ပိုင်းနဲ့ကနေဒါနိုင်ငံတောင်ပိုင်းနေဆက်ကိုမဖြစ်မနေသွားဖို့လိုအပ်သူတွေကလွဲလို့ယာယီပိတ်ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုကလည်းကြေညာထားပါတယ်။
ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဒီကနေ့ခြားသပတေးနေ့မှာလည်းအစုရှယ်ယာဈေးတွေအခြေအနေမကောင်းနိုင်သေးပဲဖြစ်နေပါတယ်။အာရှကအဓိကအစုရှယ်ယာဈေးကွက်အားလုံးဒီကနေ့အကျနဲ့ပိတ်ခဲ့တာပါ။ဂျပန်နီကေးအစုရှယ်ယာအညွန်ကိန်းဟာဈေးစဖွင့်ချိန်မှာအခြေအနေကောင်းနေခဲ့ပေမဲ့လို့လည်းနေ့လယ်ပိုင်းမှာတော့တိရခိုင်နှုန်းကျဆင်းသွားပါတယ်။ဟောင်ကောင်ကဟန်ဆန်အစုရှယ်ယာအညွန်ကိန်းဟာလည်းနေ့လယ်ပိုင်းမှာ400ခိုင်နှုန်းလောက်ကျဆင်းသွားခဲ့ပြီးတော့တရုတ်နိုင်ငံရှန်ဟိုင်းအညွန်ကိန်းကတော့200ခိုင်နှုန်းကျဆင်းခဲ့ပါတယ်။ဗုဒ္ဓနေ့ကအမေရိကန်အစုရှယ်ယာဈေးတွေအကြီးကျယ်ကျဆင်းပြီးတဲ့နောက်ဒီကနေ့အာရှအစုရှယ်ယာဈေးတွေလိုက်ကျခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့အဓိကအစုရှယ်ယာဈေးကွက်ဖြစ်တဲ့ဒေါင်းဂျုံးဆိုရင်၃နှစ်အတွင်းမှာအနည်းဆုံးဈေးကျသွားခဲ့တာဖြစ်ပါတယ်။ S&P 500အစုရှယ်ယာဈေးဟာလည်းမနေ့က600ခိုင်နှုန်းကျဆင်းပြီးတော့ Nasdaq အစုရှယ်ယာဈေးကတော့900ခိုင်နှုန်းကျဆင်းခဲ့ပါတယ်ခင်ဗျာ။
Fury American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ချက်သာရီနဲ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံထဲမှာ COVID-19 ရောဂါပြန့်ပွားမှုလျှော်ပါတက်သားရေးအတွက်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အရေးပေါ်ရန်ပုံငွေအစီအစဉ်ကနေအမေရိကန်ဒေါ်လာ 1.8 သန်းငွေကြေးအကူအညီကိုကုလသမဂ္ဂနဲ့တခြားကူညီဆောင်ရှောက်ရေးအဖွဲ့အစည်းတွေကတဆင့်ပေးသွားမယ်လို့ရန်ကုန်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်COVID-19 ရောဂါတိုက်ဖျက်ရေးအသစ်ပြင်ဆင်မှုနဲ့အချိန်နဲ့တပြေးညီကျန်းမာရေးဆိုင်ရာအသိပညာပေးဖြန့်ဝေတာတွေလုပ်နိုင်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကုလသမဂ္ဂကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF အပါအဝင် Save the Children အစီအစဉ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့မိဖက်အဖွဲ့အစည်းတွေကိုခွဲဝေပေးအပ်မှာဖြစ်ပါတယ်။ American ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးCDC ဌာနကပညာရှင်တွေကလည်းမြန်မာနိုင်ငံအတွက်ကျွမ်းကျင်မှုဆိုင်ရာအကူအညီတွေပေးအပ်နေတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ယောဂကူးစက်မှုမပြန့်ပွားစေဖို့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေလျှော့ချဖို့အတွက်ရန်ကုန်အမေရိကန်စင်တာနဲ့မန္တလေးမြို့က Jefferson Center တို့ကိုပိတ်ထားတယ်လို့အမေရိကန်ပြည်ထောင်စုတဲ့အလဲအပတ်ဒါမှမဟုတ်အခြေချနေထိုင်ခွင့်လျှောက်ထားသူတွေရဲ့ပြည်ဝင်ခွင့်ဗီဇာရချင်းတွေကိုလည်းအမေရိကန်တန်ယုံကဆိုင်းငံ့ထားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်နေတဲ့ Peace Corps အင်္ဂလိပ်စာပြစေတနာဝန်ထမ်းလူငယ်80နီးပါးကိုလည်းအမေရိကန်ကိုပြန်လည်ခေါ်ယူမယ်အကြောင်း Peace Corps အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ရှိသူကပြောဆိုထားပါတယ်မြန်မာနိုင်ငံမှာကြာသပတေးနေ့အထိတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနဲ့သေဆုံးသူအဖြစ်တရဝင်းရှိတယ်လို့မထုတ်ပြန်သေးပါဘူးရှင်
ပြီးခဲ့တဲ့2012ခုနှစ်တုန်းကအိန္ဒိယနိုင်ငံညူဒေလီမြို့ကဘတ်စကာဒဇင်းပေါ်မှာအမျိုးသမီးတစ်ယောက်ကိုအုပ်စုလိုက်မတရားပြုခြင်းပြီးတပ်ဖြတ်ခဲ့တဲ့အမျိုးသား၄ဦးကိုတောက်ချာနေမှာကြိုးပေးပြီးတော့တည်တံစီရင်ဖို့ရှိနေပါတယ်။သူတို့ဘက်ကရှေ့နေတွေကအချိန်ဆိုင်ငံ့ပေးထားဖို့ရှောက်လဲခဲ့ကြရတဲ့ကြားကပဲမနှက်ဖြတ်မှာကြိုးပေးစီရင်မှာပါ။လွန်ခဲ့တဲ့၈နှစ်ကဒီဖြစ်ရကြောင့်အမျိုးသမီးတွေအပေါ်ကြမ်းဖက်မှုတွေကိုအပြစ်ပေးရမှာအထူးခုံရုံးတွေထားရှိပြီးတော့ပြင်းပြင်းထန်ထန်ပြစ်ပေးဖို့တောင်းဆိုတဲ့တက်ကြွလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲတွေအိန္ဒိယနိုင်ငံတဝမ်းမှာရောဖိပနိုင်ငံတွေမှာပါခြေခြေပြန့်ပြန့်ဖြစ်ခဲ့ပါတယ်။အခုကြိုးပေးစီရင်ခံရမဲ့သူ၄ဦးကိုတော့အိန္ဒိယရဲ့အမြင့်ဆုံးတရားရုံးကလွန်ခဲ့တဲ့၃နှစ်ခန့်ကတည်ထောင်ချမှတ်ခဲ့တာပါ။ တရားခဏဒီဘက်ကအမှုကိုပြန်လဲသုံးသပ်ပြီးဖို့လွန်ခဲ့တဲ့နှစ်နှစ်ကအသနာခံစာတင်ခဲ့တာကိုလည်းတရားရုံးကပယ်ချခဲ့ပါတယ်ဒီမှုမှာအသက်18နှစ်အရွယ်လူငယ်တဦးပါဝင်အမျိုးသား၈ဦးကိုကနဦးဖမ်းဆီးတရားစွဲခဲ့တာပါတဦးကတော့ဖမ်းဆီးခံပြီးတိတ်မကြခဲ့မှာပဲခုခုကိုအဆုံးစီရင်သွားခဲ့ပါတယ်18နှစ်အရွယ်လူငယ်ကိုတော့လူငယ်ထိန်းသိမ်းစခန်းမှာထောင်ထဲ3နှစ်ပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ်။ဒါကြောင့်အခုကျန်တဲ့၄ယောက်ကိုမနက်ဖြန်မနက်ပိုင်းမှာချိုးပေးစီရင်ပါပါ။မတရားပြုကျင့်ပြီးတပ်ဖြတ်ခံရတဲ့အသက်23နှစ်အရွယ်ဆေးကျောင်းသူကတော့အဲ့ဒီဖြစ်ရပ်အပြီးသတင်းနှစ်ပတ်ကြာမှာပဲခွင့်လွန်သွားခဲ့ပါတယ်ခင်ဗျာ
။ဘရာဇီးလ်နိုင်ငံမှာသမ္မတဂျာယာဘော်ဆိုနဲရိုရဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတုံ့ပြန်ကင်တွယ်ပုံကိုမကျေနပ်တဲ့အတွက်ထောင်ထဲချီတဲ့ပြည်သူတွေနေအိမ်တွေကနေတံပုံးဒီဆန္ဒပြခဲ့ကြပါတယ်။ဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့တဲ့သတင်းတွေဟာစိတ်ကူးရင်ရှောက်ပြောနေတာလို့ပြောနေတဲ့သမ္မတကတနင်္ဂနွေနေ့ကလူလူစုဝေးပွဲတစ်ခုမှာသူ့အပေါ်ထောက်ခံသူတွေကိုလက်ဆွဲနှုတ်ဆက်တာမြင်ခဲ့ကြပြီးတဲ့နောက်အခုလိုအိမ်ပြင်ထွက်တံပုံးဒီဆန္ဒပြကြဖို့အတွက်လူမှုကွန်ရက်တွေပေါ်မှာဆော်ဩခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့3ရက်အတွင်းဗိုင်းရပ်စ်ကိုကူးစက်သူ2ဆကျော်တိုးနေချိန်မှာသမ္မတကသမ္မတကိုယာရုကနေဆင်းပေးဖို့အတွက်တံပုံးသီးဆန္ဒပြသူတွေကအော်ဟစ်တောင်းဆိုခဲ့ပါတယ်။ဘရာဇီးလ်နိုင်ငံနဲ့မှယောဂါပိုးကူးစက်နေသူ400ကျော်ရှိနေတဲ့အထက်မှဝင်ကြီး2ယောက်လည်းပါဝင်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့သတင်းမှဖြန့်လာတွေကိုတားဆီးနိုင်ဖို့ Twitter လူမှုကွန်ရက်ကုမ္ပဏီကြီးက Twitter သုံးသူတွေအတွက်စည်းကမ်းချက်အသစ်ကိုထုတ်ပြန်ခဲ့ပါတယ်။ယောဂါပိုးနဲ့ပတ်သက်လို့ပညာရှင်တွေရဲ့ရှင်းပြချက်ကြံပြချက်တွေကိုညှင်းဆန်တဲ့ဖော်ပြမှုတွေ COVID-19 ယောဂါပျောက်ကင်းတယ်လို့ဆိုပြီးပြောနေတဲ့သတင်းမှတွေ၊လိညာပြောဆိုမှုတွေ၊ယောဂါပိုးကာကွယ်ရေးနဲ့ပတ်သက်လို့ထိရောက်မှုရှိမရှိနည်းတွေ၊ယောဂါပိုးရှိမရှိစစ်ဆေးရနေရာမှာနှီးမတွေကို Twitter မှာတင်တဲ့သူတွေကို Post ကနေပယ်ဖြတ်မယ်လို့ Twitter ကုမ္ပဏီကပြောပါတယ်ခင်ဗျာ။ကျွန်တော်ရင်းနေနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မော်နဲ့အတူချင်းညာပေးခဲ့တာဖြစ်ပါတယ် VU မြန်မာပိုင်းကနေကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.vanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်သလိုကျွန်တော်တို့ရဲ့ VU Facebook ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ကမ္ဘာတစ်ဝက်မှာဖြစ်နေတဲ့ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကနောက်ဆုံးအခြေအနေကိုပြောပြပေးကြပါတယ်
။မြန်မာနိုင်ငံတွင်းမှာ COVID-19 တန်တရားနဲ့စောင့်ကြည့်ခံနေရသူတွေကသေဆုံးခဲ့သူဟာ9ဦးထိရှိသွားပါပြီ။အဲ့ဒီသေဆုံးသူတွေက9ဦးမှာတော့ကိုရိုနာရောဂါပိုးမရှိဘူးလို့အဖြေထွက်ခဲ့ပြီးကျန်တဲ့2ဦးကိုတော့တက်ခွဲအတည်ပြုနိုင်မှုဆောင်ရွက်နေပါတယ်။ COVID-19 စောင့်ကြည့်တဲ့တန်တရားလူနာတွေမှာကိုရိုနာရောဂါပိုးရှိမရှိတက်ခွဲအတည်ပြုပေးနေတဲ့ NHS ကလည်းအဖြေတွေကိုအမှန်ကန်ဆုံးဖြစ်အောင်တာဝန်ယူဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ကိုရိုနာရောဂါပိုးတန်တရားနဲ့ဆေးရုံတင်စောင့်ကြည့်လူနာတွေက3ဦးဟာပြီးခဲ့တဲ့18ရက်နေ့မှာသေဆုံးသွားတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကအတည်ပြုထားပြီးအချက်အလက်တွေအရဒီရောဂါရှိမရှိစောင့်ကြည့်ခံနေရချိန်မှာသေဆုံးခဲ့တဲ့လူနာဟာစုစုပေါင်း9ဦးထိရှိသွားပါပြီ။သေဆုံးရတဲ့အကြောင်းရင်းမှာသူတို့တွေမှာရှိပြီးသားယောဂအခန်းတွေကြောင့်ဖြစ်တယ်လို့သတင်းလောမှာသုံးသပ်ထားပြီးသေဆုံးခဲ့သူ9ဦးမှာတော့ကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်။ကျန်တဲ့2ဦးမှာဒီယောဂရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
ကျိုင်းတော်မိုင်းချက်ကလူနာရဲ့အကိုရလူနာရဲ့အဲ့ဒီလူနာကတော့တခွဲနမူနာကတော့ဟိုပေးဖို့စဲအစ်စ်မှာရှိတာပေါ့နော်ဒါဆိုမသိရသေးဘူ
းဒီလူနာတွေမှာကိုရိုနာရောဂါပိုးရှိမရှိဆိုတာကိုသူတို့သိဆုံးပြီးချိန်မှသာသိရတဲ့အကြောင်းရင်းကိုအမျိုးသားချမ်းမာရေးတခွဲမှုဆိုင်ရာဌာန NHS ကဒုတိယညွှန်ကြားရေးမှူးဒေါက်တာအုံမဆွေတင်ကအခုလိုရှင်းပြပါတယ်
ပေးဆုံးပြီးမှဖြစ်တယ်ဆိုတာလေဟိုတနေ့မန္တလေး case ဆိုပေါ့ညနေ2နာရီလောက်ကြီးမှလူနာကမန္တလေးဆေးရုံရောက်လာဆက်ချင်းကြီးပြေးသွားတဲ့အခါကျစံပယ်နိုင်ကြတဲ့အသက်ကြရတဲ့ဆိုတော့မအားကြောင်းဝင်နေဒီနေ့ဆိုအသက်ကြရအောင်ရင်လုံးအောင်ပါလေအသက်ကြရအောင်ရင်လုံးနေတဲ့အခါကျစံပယ်ကတည်ပြီးမှနှဲ့ရသလိုဖြစ်တာပေါ့နော်ဒီကဆေးရုံရောက်တာနောက်ကျတဲ့ဆိုတဲ့အခါကျရောက်လာတဲ့အချိန်မှာလေးစိတ်ကြီးဖြစ်တဲ့အတွက်ကြောင့်မလို့သူကတုံးပြီးမှယူရသလိုဖြစ်ဖြစ်နေရပေါ့
အမျိုးသားချမ်းမာရေးတခွင်မှုဆိုင်ရာဌာနအနေနဲ့လည်းလူနာတွေရဲ့တခွင်နမူနာတွေကိုတိကျစစ်ဆေးပြီးတိကျတဲ့အဖြေကိုထုတ်ပေးနေတယ်လို့ဆက်ပြောသွားပါတယ်
အဖြေကိုအနိုင်ကန်ဆုံးဖြစ်အောင် quality control ရေ quality control negative control ရေနဲ့အမားတို့ကတခြားရှင်ပြရခါကြလုပ်နေရခါကြအမားတို့စီကိုရောက်တဲ့ center ရဲ့အဖြေပေါ့နော်မှန်ဘူးကတော့အမားတို့ဘက်ကနေပြီးတော့တာဝန်ယူထားပါရင်ဟုတ
်ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုရိုနာရောဂါတန်တရားနဲ့စောင့်ကြည့်လူနာ158ယောက်ရှိခဲ့ပြီးအဲ့ဒီထဲက152ဦးမှာတော့ကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာကိုရိုနာရောဂါတက်ခွဲအတည်ပြုလူနာမရှိသေးပေမဲ့အစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်အဲ့ဒီအခြေအနေတွေအတွက်ကြိုတင်ပြင်ဆင်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ကိုနိုင်ငံတော့ confirm case မရှိသေးဘူးလို့ဝင်ရောက်ကူးစက်နိုင်ခြင်းရှိတယ်အစုလိုက်ပြုံလိုက်လည်းဖြစ်နိုင်တယ်။ဒီဟာဖြစ်ဖို့အတွက်ကျမတို့မှာဆိုရင်လိုအပ်တဲ့ပြင်ဆင်မှုတွေဆောင်ရွက်နေတယ်ကျမတို့စေယုံကြီးတွေလည်းကုန်ပြင်ဆင်ထားတော့လူတွေပစ္စည်းတွေလည်းပြင်ဆင်ထားတယ်စေယုံတွေမှာလည်းကျမတို့ချစ်လာရင်ဘယ်လိုခုမဲလူနာတွေစုလိုက်ပြုံလိုက်ရအောင်ဘယ်လိုဖြစ်မလဲကျမတို့ဆောင်ရွက်ပြီးတော့လေ့ကျင့်စည်းစားဖြစ်တယ်နော်။
ပြည်သူလူထုအနေနဲ့လူထုတတ်တဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနဲ့နှာခေါင်းပါးစပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်းအုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြားနဲ့မီးစနစ်တကျတေချာဆေးကြောပေးဖို့နဲ့ကိုယ်ခံအားကောင်းအောင်နေထိုင်ဖို့ကိုတတိပေးထားပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က COVID-19 ကိုကမ္ဘာ့ကပ်ရောဂါအဖြစ်နဲ့သတ်မှတ်ခဲ့တဲ့နောက်မှာပဲမြန်မာနိုင်ငံထဲမှာလည်းဒီရောဂါကိုကာကွယ်နိုင်မှုအတွက်လူစုလူဝေးနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုအခုနှစ်ဧပြီလကုန်အထိယာယီပိတ်ထားလိုက်ပြီးအပြည်ပြည်ဆိုင်ရာလေးစိမ့်နဲ့နိုင်ငံတကာဝန်ထွက်ပေါက်တွေမှာရောဂါဆောင်ကျက်တဲ့လုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့သိရပါတယ် COVID-19 ကိုရိုနာရောဂါပိုးဟာနိုင်ငံပေါင်း186နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စီးရင်တွေအရလူပေါင်း2,200ကျော်ကူးစက်ခံခဲ့ရပြီးစုစုပေါင်းသေဆုံးသူကတော့8,900ကျော်ရှိတော့ပါပြီ။ကျမစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပ
ါ။ COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာနိုင်ငံတော်တော်များများမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါရဲ့တက်ရောက်မှုတစ်ခုအနေနဲ့မြန်မာနိုင်ငံမှာခရီးသွားလုပ်ငန်းက80ရာခိုင်နှုန်းအထိရပ်ဆိုင်းသွားပြီဆိုတဲ့အကြောင်းကိုပြောပြပေးပါမယ်။ COVID-19 ရောဂါကြောင့်နိုင်ငံတချို့ shutdown လုပ်လိုက်တာ၊လေကြောင်းလိုင်းတွေကန့်သတ်လိုက်တာတွေရှိတာကြောင့်မြန်မာနိုင်ငံရဲ့ခရီးသွားဝန်ဆောင်မှုလုပ်ငန်းတွေကဇန်နဝါရီလလောက်ကနေစပြီးတဖြည်းဖြည်းကျလာနေတာဖြစ်ပြီးတော့အခုဆိုရင်လုပ်ငန်းတွေက80ရာခိုင်နှုန်းလောက်အထိရပ်ဆိုင်းသွားကြပြီလို့မြန်မာနိုင်ငံခရီးသွားလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌဦးတက်လွင်တိုးကပြောပြပါဗျ
။ခရီးသွားလုပ်ငန်းကတော့ဟိုကျွန်တော်ထင်တယ်80ရာခိုင်နှုန်းလောက်ရပ်ဆိုင်းသွားပြီပေါ့နော်။ဟိုစပြစ်တဲ့ January တုန်းကတော့ 20-30% လောက်ပဲထိတယ်ပေါ့။တရုတ် market လုပ်တဲ့လူတွေစားထိတယ်ပေါ့နော်ပြီးတော့ကိုရီးယားလိုက်လာတယ်ဂျပန်တို့ပါတော့ပေါ့အဲအခု February လောက်ကျတော့ကျွန်တော်ကတပြေးပြေး Europe ဘက်ပါအရှိန်မြင့်လာတဲ့ခါကျတော့ Europe market ကိုအဓိကထားတယ် Italy တို့ပြင်သစ်တို့ဒီပဲကျွန်တော်တို့ဆိုခု Spain တို့ပါတော့ဒီ February မှာစပြီးတော့ထိလာတယ်အဲ့တော့ 50% လောက်ကြီးတက်လာတယ်အခုဒီပြီးခဲ့တဲ့ပတ်ကတည်းကဒီလေကြောင်းရင်းလိုင်းတွေကစတာဟလာကန့်တက်လာတယ်ဟိုတချို့လည်းရှတ်နိုင်ငံတွေက shutdown လုပ်လိုက်တော့ဥပမာဆို Spain ဆို shutdown လုပ်ပြီးနောက်ဒီဘက်ကပြင်သစ်တို့ဟာတို့လည်း Italy တို့ဆိုလည်းဒါကနေဦးတွေကဒါသူကစပြီးတော့ shutdown လုပ်လိုက်ပြီးဟို England လည်းထိလာပြီးနောက် American လည်းဟိုလို passenger သမောတွေကစသလိုပေါ့နော်ဒီဟိုကပ်ဖို့ကြိုးစားပေမဲ့အခြေအနေကြောင့်မရတဲ့ခါမှာသူတို့အကုန်လုံးက return to home ဖြစ်သွားတဲ့ခါမှာကျတော့ဒါလုံးဝ 80% လောက်ကိုဖြစ်သွားတယ
်ဒီလိုရပ်ဆိုင်းလာကြတဲ့ CNP လုပ်ငန်းတွေဟိုတယ်နဲ့ခရီးသွားလုပ်ငန်းတွေအသီးစားအလက်စားစီးပွားရေးလုပ်ငန်းတွေအတွက်အတွန်းအောင်တရာခိုင်နှုန်းနဲ့ချင်းငွေကျပ်100ဘီလီယံကိုတနှစ်တာကာလသတ်မှတ်ချက်နဲ့ထုတ်ချေးသွားဖို့အတွက်လဲမလ18ရက်နေ့ကယင်းဒီမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနမှလုပ်တဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်။ COVID-19 ကြောင့်လက်တလို့စီးပွားရေးထိခိုက်မှုအများဆုံးခံစားနေရတဲ့လုပ်ငန်းတွေကိုဦးစားပေးကုစားနိုင်ဖို့ပြည်ထောင်စုအစိုးရအဖွဲ့ရဲ့ခွင့်ပြုချက်နဲ့နိုင်ငံတော်လှည့်ပတ်ရန်ပုံငွေကကျပ်90ဘီလီယံနဲ့လူမှုဖူလုံရေးရန်ပုံငွေကျပ်90ဘီလီယံစုစုပေါင်းကျပ်100ဘီလီယံကိုကနဦးမတ်တီငွေအဖြစ် COVID-19 Fund ထူထောင်ထားပြီးချင်းငွေထုတ်ချေးမှဖြစ်ပါတယ်။ဒီလိုအချိန်မှာအစိုးရကလှုပ်ဆောင်ပေးတဲ့ကိစ္စတွေနဲ့ပတ်သက်လို့ဦးတက်လွင်တိုးကအခုလိုသုံးသပ်ပါတယ်
။ဒါပြောရရင်တော့အစိုးရရဲ့ရည်တည်မှုကဒါကျွန်တော်ဒီဘက်ခက်တင်မှာဒါပရမအောင်ဆုံးကြုံတွေ့ရတာပါပဲ။ချိန်ကောင်းတစ်ခုကလည်းပေါ်လာမယ်လို့အားလုံးကယုံကြည်ထားတယ်။အဲ့ဒီကာလဒီအရေးချိန်ထားဖို့ကစိုးရရဲ့ကနာဝင်ကြားခံဝင်ဖို့ကလည်းဒါတကယ်ချိန်ကောင်းဟို right time တစ်ခုလို့ထင်ပါတယ်။အဲ့ဒါလည်းကျွန်တော်ဟိုဟာဘယ်လိုပုံစံမျိုးနဲ့ခွဲဝေမယ်ဆိုတော့ကျွန်တော် basic ကတော့ပြီးရင်ပြီးကြမှာပေါ့နော်။
မြန်မာနိုင်ငံမှာခရီးသွားဝန်ဆောင်မှုလုပ်ငန်းစုစုပေါင်းက3000နီးပါးရှိနေတယ်လို့ဦးတက်လွင်တိုးကပြောပါတယ်။မြန်မာနိုင်ငံမှာခရီးသွားလုပ်ငန်းရှင်များအသင်းဝင်ကုမ္ပဏီက1100ကျော်ရှိတယ်လို့ဆိုပါတယ်။အသင်းဝင်ကုမ္ပဏီရောအသင်းဝင်မဟုတ်တဲ့ကုမ္ပဏီတွေကိုပါတကယ်အလုပ်လုပ်တဲ့ကုမ္ပဏီတွေဆိုရင်ချင်းငွေရရှိနိုင်အောင်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံခရီးသွားလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။ဝင်ဝင်မရှိတော့တဲ့ခရီးသွားကုမ္ပဏီတွေကဖြတ်သိမ်းလိုက်ရတဲ့ခရီးစဉ်တွေအတွက်ခရီးသွားတွေစီကနေကြိုတင်ရယူထားတဲ့ဇယံငွေတွေကိုပြန်ပေးရတာကြောင့်ကုမ္ပဏီတချို့ဖြတ်သိမ်းလိုက်ရနိုင်တဲ့အခြေဖြစ်လာနိုင်တဲ့အတွက်ချင်းငွေရယူလို့ကြောင့်မြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းကိုတင်ပြခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကCOVID-19 ကြောင့်ထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့ဟိုတယ်နဲ့ခရီးသွားလုပ်ငန်းကဏ္ဍနဲ့အသေးစားအလက်စားလုပ်ငန်းတွေအတွက်အစိုးရချင်းဝင်နဲ့အခွန်ကင်းလွန်ခွင့်တွေပေးမယ်လို့ COVID-19 ကာကွယ်ထိုင်းချုပ်ကုသရေးနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒီကနေ့မတ်လ19ရက်နေ့စရင်အရကမ္ဘာမှာ COVID-19 ဖြစ်ပွားနေတဲ့နိုင်ငံပေါင်း186နိုင်ငံရှိပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းက2,200ကျော်နဲ့တည်ဆုံးသူစုစုပေါင်းက6000နီးပါးရှိနေပါတယ်။ကျမအိမ်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။
တော်ရရှိများရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝှမ်းငွေကြေးစျေးကွက်ဖြစ်ဖြစ်သာသာကျဆင်းပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေတိုးလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မဲ့အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ။ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ။ရက်ခတ်မှုတွေနေအောင်ဘာရီတွန့်ပြန်ကင်တွယ်တင့်တယ်စူရာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ
။မြန်မာနိုင်ငံအချင်းတောင်တွေမှာအချင်းတောင်ဥယျာဉ်ထူထပ်နေတာကကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့အထူးစိုးရိမ်ရတဲ့အချက်ဖြစ်နေတယ်လို့နိုင်ငံရေးအချင်းသားများကုညီဆောင်ရှောက်ရေးအသင်းဘက်ကတတိပေးထားတာကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံအချင်းတောင်တွေမှာအချင်းသားဥယျာဉ်ထူထပ်နေတာ၊ကျန်းမာရေးဆောင်ရှက်မှုလုံလောက်စွာမရတာ၊အာဟာရမပြည့်ဝတာ၊တကွေးရေးတန့်ရှင်းမှုအတွက်လုံလောက်တဲ့ပတ်ဝန်းကျင်တွေမရှိတာကြောင့်မြန်မာနိုင်ငံအချင်းတောင်တွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်မှုလွယ်ကူနေတဲ့အခြေအနေဖြစ်နေသလိုအထူးစိုးရိမ်ရတဲ့အခြေအနေတစ်ရက်လည်းဖြစ်နေတယ်လို့နိုင်ငံရေးအချင်းသားများကူညီဆောင်ရွက်ရေးအသင်းကကိုတိတ်နိုင်က VOA ကိုပြောပါတယ်
။ဒီစီစဉ်ဆောင်ရွက်ထားတဲ့ကိစ္စတိတ်ကြမရှိဘူး။အဓိကကတော့ကျွန်တော်တို့အဲ့မှာကျွန်တော်တို့နိုင်ငံမှာကဒီအကျဉ်းတော်ထဲမှာအကျဉ်းသားဥယျာဉ်ကအဆမတန်များနေရဲ့ဆိုတော့အဲ့ဒါကအဓိကအချက်ပေါ့နော်နောက်ကဒီကျန်းမာရေးကိစ္စနောက်ကဒီကိုယ်ရေးတက်ရှင်ရေးကိစ္စနောက်ကအာရမေမလုံတော့တဲ့ကိစ္စပေါ့ဒါလေးကဟိုကုဆက်ဖို့အမတန်လွယ်တဲ့အနေထားလေးပေါ့ဒါပေမဲ့အကျဉ်းတော်ကြီးနဲ့ပတ်သက်ပြီးတော့ဘာမှအရေးယူဆောင်ရွက်ထားတဲ့စိတ်ဆံမျိုးမရှိသေးဘူး။တကယ်လို့များအခြေတော်တွေမှာတယောက်ယောက်များကူးစက်ခံရပြီဆိုလို့ရှိရင်ကျွန်တော်တို့စားစီးဖို့ပဲအမှန်တန်ခက်လိမ့်မယ်ခင်ဗျ
။အကျဉ်းတော်အကျဉ်းစခန်းတွေနဲ့အချုပ်ခန်းတွေမှာကူးစက်မှုမဖြစ်ပွားစေဖို့ကြိုတင်ကာကွယ်မှုကသာအရေးတကြီးဆောင်ရွက်ရမယ့်လုပ်ငန်းတစ်ခုဖြစ်နေတယ်လို့သူကထောက်ပြသွားပါတယ်။ကာကွယ်တဲ့နဲ့နီလန်းတွေနဲ့ပတ်သက်လို့သူကခုလိုရှင်းပြသွားတာပါ။
အရေးကြီးဆုံးအခြေအနေနဲ့လည်းကျွန်တော်တို့ကတိုက်တွန်းလာတာရှိရဲ့အဲ့ဒါဘာလဲဆိုတော့အချင်းတော်တဲ့မှာအချင်းသားဥယျာဉ်အများဆုံးဆွတ်ထားဖို့လိုတယ်ပေါ့အဲ့ဒါကအကောင်းဆုံးကြိုတင်ကာကွယ်ခြင်းဖြစ်တယ်ဆိုရင်ကိစ္စမျိုးတိုက်တွန်းလာတာရှိရဲ့အစိုးရဆက်ဆက်တိုင်းမှာဒီမြန်မာနှစ်တကူဆိုလို့ရှိရင်ဒီအချင်းသားတွေကိုလွတ်ပေးနေရှိရဲ့အဲ့ဒါကြောင့်မို့ကျွန်တော်တို့ဟိုတိုက်တွန်းနေတာကတော့နံနံဆန်းဆန်းစစ်စစ်ပြီးတော့လို့ပြီးနိုင်ရင်တော့ဟိုကြိုကေပါကွဲမှုအကောင်းဆုံးဖြစ်လိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုတိုက်တွန်းပါတယ်ဒီလိုလှုပ်ဆောင်မှုလေးကိုလုပ်ဖို့အတွက်ကျွန်တော်တို့နိုင်ငံတော်အစိုးရကတော့တိုက်တွန်းလာတာရှိပါတယ်အရေးယူဆောင်ရွက်မှုတစုံတရာတော့ဟိုပြုလိုက်တယ်လို့တော့ကျွန်တော်တို့ပြောလို့ရတာပဲလေ
လက်ရှိအကျဉ်းတော်တွေနဲ့အကျဉ်းစခန်းတွေကိုအစိုးရဘက်ကဘလို့ကင်တွယ်နေတယ်လဲဆိုတာနဲ့ပတ်သက်လို့ပြည်ထောင်ဝင်းကြီးဌာနဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုတဲ့သူမရှိခဲ့ပါဘူး။ AAPP ကတော့ကိုဗစ်ရောဂါကူးစက်တာမရှိအောင်အသင့်ရောက်ရှိလာတဲ့ဘဲအချုပ်သားအကျဉ်းသားကိုမဆိုထောင်ဘူးဝမှာကူးစက်ရောဂါလက္ခဏာရှိမရှိသေချာစွာစစ်ဆေးဖို့သမတ်ကာလတစ်ခုအထိတည်ကြားထားရှိပြီးစောင့်ကြည့်ဖို့တန်တရားရှိအကျဉ်းသားအချုပ်သားတွေကိုပြင်ပတီးတန့်စေးရုံကိုပို့ဆောင်ပြီးစောင့်ကြည့်ကုသခွင့်ပေးဖို့အကျဉ်းတော်တွေကနေတရားရုံးထုတ်ပြီးပြန်လာသူတွေကိုတီးကြားထားရှိပြီးစောင့်ကြည့်ဖို့ထောင်ဝင်သာတွေ့ရမှာလဲအကျဉ်းသားနဲ့မိသားစုတွေကိုကြိုတင်ကာကွယ်ပေးနိုင်မဲ့အစီအမံတွေစောင့်ရွက်ထားရှိပေးဖို့ထောင်ဝင်သာထုတ်သူများအကိုကူးစက်ရောဂါကပ်ပါမလာဖို့တေချာစစ်ဆေးမှုတွေပြုလုပ်ဖို့တရားရုံးနဲ့ရဲစခန်းမှာရှိနေတဲ့အချုပ်ခန်းတွေမှာအကျဉ်းသားတွေကိုလက်ဆေးရည်များထားရှိပေးဖို့နေ့စဉ်ပုံမှန်ကူးစက်ရောဂါလက္ခဏာရှိမရှိစစ်ဆေးပေးဖို့စစ်ဆေးဖို့လိုအပ်တဲ့အထောက်အကူပစ္စည်းတွေထားရှိပေးဖို့လွတ်မြောက်မဲ့အကျဉ်းသားအချုပ်သားတွေကိုမလွတ်ပေးခင်ကူးစက်ရောဂါလက္ခဏာရှိမရှိစစ်ဆေးပေးဖို့ဝန်ထမ်းတွေကိုလည်းအကျဉ်းတော်အချုပ်ခန်းတွေကိုတွားရောက်စစ်ဆေးတဲ့အခါတိုင်းအပူချိန်တိုင်းတာတွေလက်ဆေးတာတွေနဲ့ကုဆတ်ယောဂရှိမရှိပုံမှန်စစ်ဆေးပေးဖို့အရေးပေါ်အခြေအနေဖြစ်လာပြီးဆိုရင်လိုအပ်တဲ့အစီအစဉ်များဆောင်ရွက်ထားရှိပေးဖို့စတာတွေကိုတောင်းဆိုထားပါတယ်။ဂ ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့တာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံအတွင်းက Peace Corps အင်္ဂလိပ်စာပြစေတနာဝန်ထမ်းလူငယ်80နီးပါးကိုအမေရိကန်နိုင်ငံကပြန်လည်ခေါ်ယူဖို့ပြင်ဆင်ဆောင်ရွက်နေပါပြီကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကပ်ရောဂါအဆင့်သတ်မှတ်လိုက်တဲ့ COVID-19 ကြောင့်ကမ္ဘာတစ်လွှာက Peace Corps အင်္ဂလိပ်စာပြစေနာဝန်ထမ်းတွေကိုအမေရိကန်အစိုးရကပြန်ခေါ်မဲ့အစီအစဉ်ရဲ့အစိပ်အပိုင်းဖြစ်ပါတယ်။ငြိမ်းချမ်းရေးစေတမန်အဖွဲ့ Peace Corps ရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူး Judy Austin ရဲ့ထုတ်ပြန်ချက်ထဲမှာလည်းဒါနဲ့ပတ်သက်လို့သူတို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရကြောင်းရေးသားထားပါတယ်။အမေရိကန်တန်ယုံပြောခွင့်ရ Irene Marine က Peace Corps မြန်မာရဲ့ကိုစား VOA ကိုအခုလိုပြောပြပါတယ်။
In the open letter from Peace Corps Director Jody Olson, and in that letter,
the message is saying that Peace Corps is going to be able to help Jody Olson. The people who are going to be able to help Jody Olson are going to be able to help Jody Olson. The people who are going to be able to help Jody Olson.ဒါက COVID-19 ရောဂါပိုးပြန့်နှံ့လာတဲ့အခြေအနေကိုတုံ့ပြန်လိုက်တာပါ။ကမ္ဘာတဝန်းကခရီးသွားလုပ်ငန်းတွေစိန်ခေါ်မှုတွေရှိလာပြီး Peace Corps ရဲ့တာဝန်ကတော့ဒီစေတနာဝန်ထမ်းတွေလုံခြုံမှုရှိဖို့မြန်မာပြည်ကနေထွက်ခွာနိုင်အောင်သတင်းအချက်အလက်တွေပေးဖို့ပါ
။ Peace Corps ကသူ့ရဲ့လူမှုရေးအစီအစဉ်တွေကိုအဆင်ပြေလောက်တဲ့အချိန်မှာစက်ပြီးလုပ်သွားဖို့ရှိကြောင်း RNE Marine ကပြောပါတယ်။မြန်မာပြည်တွင်းက Peace Corps စေတနာဝန်ထမ်းနဲ့သင်တန်းနည်းပြစုစုပေါင်း68ယောက်ရှိပြီးမကွေးပဲခူးရန်ကုန်အပြင်ဒေတာအချို့မှလည်းလှူအားပေးနေကြတာပါ။တကဘာလုံးကနိုင်ငံပေါင်း140ကျော်မှာ Peace Corps စေတနာဝန်ထမ်း 2,300 ကျော်ရှိနေရဖြစ်ပြီးသူတို့အားလုံးကိုအမေရိကန်ပြည်အောင်စုကိုပြန်လည်ခေါ်ယူဖို့စီစဉ်နေရပါ။နိုင်ငံပေါင်း190ကျော်မှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်နေပြီးမြန်မာနိုင်ငံမှာတော့ဒီရောဂါကူးစက်သူမရှိသေးဘူးလို့ကျန်းမာရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်ထားတာပါ။အမေရိကန်အစိုးရကဒီရောဂါတားဆီးဖို့မြန်မာနိုင်ငံအတွက်ဒေါ်လာ 1.8 သန်းထပ်မံကူညီပေးမယ်လို့မတ်လ19ရက်မှာသတင်းထုတ်ပြန်ထားပါတယ်။ဒီအလှူငွေတွေကဒေါ်လာ9သိန်းကိုရောဂါကြိုတင်ကာဝယ်ရေးမှသုံးဖို့ WHO ကိုပေးရဖြစ်ပြီးကျန်တဲ့အလှူငွေတွေကတော့ကျန်းမာရေးအသိပညာပေးနေတဲ့ UNICEF နဲ့ Save the Children ကိုပေးသွားမှာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ပြည်မြန်မာပိုင်းရဲ့ခြားသပရိနေညနေခင်းစီစဉ်တဲ့ကို line anometer 19.25 ရောက်ကနေတိုက်ရိုက်ထုတ်လွှင့်ပြနေပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်စမြတ်မောင်ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
တရုတ်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးသူမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကြေညာခဲ့တဲ့အတွက်ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နှံ့ခဲ့တဲ့3လအတွင်းပြည်တွင်းထဲမှာပထမဆုံးအချိန်ရောဂါပိုးကူးသူအသစ်မရှိတဲ့ထူးခြားမှုဖြစ်ပါတယ်ပြည်တွင်းထဲမှာကူးစက်သူအသစ်မရှိပေမဲ့ပြည်ပကနေလာသူ34ယောက်စီမှာတော့ဗိုင်းရပ်စ်ပိုးကူးစက်တာတွေ့ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ပြည်내50လုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိနေတဲ့အမေရိကန်ပြည်ထောင်စုမှာတော့စုစုပေါင်းကူးစက်နေသူ9400ကျော်နေပြီးတော့သေဆုံးသူ150ကျော်ရှိနေပါတယ်ဗိုင်းရပ်စ်ပိုးကူးစက်မှုရှိမရှိစစ်ဆေးမှုတွေကိုကြည်ကြဲပြန့်ပြန့်စတင်လှုပ်ဆောင်နေပြီဖြစ်လို့ပိုးကူးသူအရေအတွက်ထပ်တိုးနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားကြပါတယ်အခုလိုမျိုးအခြေအနေမှာဖက်ဒရယ်အစိုးရအရေးပေါ်စီမံခန့်ခွဲရေးAgency အနေနဲ့နိုင်ငံတော်အားလုပ်ငန်းဆောင်ရွက်တာတွေကိုအမြင့်ဆုံးအဆင့်အထိချမှတ်ဆောင်ရွက်ဖို့ညွှန်ကြားထားသလိုကိုရိုနာကပ်ရောဂါတိုက်ဖျက်ရေးတုံ့ပြန်ဆောင်ရွက်မှုတွေအတွက်သမ္မတဒေါ်နယ်ထရမ့်ကသမ္မတလုတ်ပိုင်ခွင့်အာဏာသုံးပြီးတော့ညွှန်ကြားနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကနိုင်ငံသားနဲ့ဒီနိုင်ငံထဲမှာအမြဲတမ်းနေထိုင်သူမဟုတ်တဲ့သူအလုံးကိုနှက်ဖန်တောက်ကြနေကစပြီးတော့နိုင်ငံထဲပေးမဝင်ဘူးလို့ဒီကနေ့အကြေညာခဲ့ကြပါတယ်ရှင်။
တရင်ချင်းညုတ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညက်နေအစည်းအဝေးထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ် View American အတန်ညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line number 25 32 51နဲ့ line number 190လို့ကနေအတန်လွှင့်ပေးသွားမှာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.